ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA ကဇန်နဝါရီလ14ရက်နေ့ကဖမ်းဆီးထားတဲ့မြန်မာရဲ3ယောက်ကိုဇန်နဝါရီလ19ရက်နေ့ညနေမှာပြန်လွှတ်ပေးလိုက်ပါပြီ။ကချင်ချင်းချင်းရဲ့အကျိုးဆောင်တွေကတစ်ဆင့်မြန်မာစိုးရနဲ့စစ်တပ်တာဝန်ရှိသူတွေလက်ထက်ကိုလွှဲပြောင်းပေးလိုက်တာကနှစ်ဖက်တိုက်ပွဲတွေကြောင့်အပြစ်ခတ်ရက်စဲရေးညှိနှိုင်းမှုတွေမှာကြန့်ကြာနေတယ်လို့ကချင်ချင်းချင်းရဲ့အကျိုးဆောင်အဖွဲ့ကပြောပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီယာပြောပြမှာပါခင်ဗျာ။
KIA ကထိန်းသိမ်းထားတဲ့မြန်မာရဲ3ယောက်ကိုမနေ့ညနေလောက်မှ PCG ခေါ်ကချင်ငင်းငယ်ရေးအကျိုးတော်ဆောင်အဖွဲ့ကတွားရောက်ခေါ်ဆောင်ခဲ့ပြီးဖားကတ်မြို့နယ်အုပ်ချုပ်ရေးမှူးနယ်ရဲစခန်းမှုလက်ထဲပြန်လည်လွှဲပြောင်းပေးခဲ့တယ်လို့ PCG တာဝန်ခံတအုပ်ဖြစ်သူဦးလမိုင်ခွန်ကြားက VOA ကိုပြောပါတယ
်။မနေ့က16ရက်နေ့ကကျတော့နေ့လည်နာရီ15လောက်မှကျတော့ဒီဖားကတ်နယ်ကြီးတို့အချုပ်ထားတဲ့အထိန်းသိမ်းထားတဲ့ဒီနေရာကိုကျွန်တော်တို့တွားခဲ့ပါတယ်။အဲတော့ဖြစ်ပါတယ်ပါကြီးတော့မှပုံမှန်လေးနိုင်တော့မှသူတို့အမှတောင်းရှိတဲ့ပုဂ္ဂိုလ်အနေနဲ့ကျွန်တော်တို့ဒီရေးပြရောက်ကိုလည်းအပြေးပြခဲ့တယ်။အောင်ကျွန်တော်တို့ညနေ6နာရီ15လောက်မှကျွန်တော်ဒီမြစ်ဖက်ကညနေရုံးညနေမီနဲ့ဖက်ကအုပ်ချုပ်ရေးဟိုလိုလက်ထက်မှာပေါ့လေဒီမှာတပတ်6လဲတမမီလေးရှိတယ်။အဲ့ဒီတဲ့ကိုကျွန်တော်တို့လာရောက်အခက်ကြီးဖြစ်တာလေ
။ဇန်နဝါရီလ19ရက်နေ့မတိုင်ခင်ကတည်းကKIA ဘက်ကမြန်မာလုံခြုံရေးတပ်ဖွဲ့ဝင်3ဦးပြန်လွှတ်ပေးဖို့ရှိပေမဲ့နှစ်ဖက်တိုက်ပွဲတွေဖြစ်နေတာကြောင့်အခုလိုရက်အနည်းငယ်ကြန့်ကြာသွားတာဖြစ်တယ်လို့ဦးလမိုင်ခွန်ကြားကပြောပါတယ်။ဇန်နဝါရီလ14ရက်နေ့ကကချင်ပြည်နယ်လမ်းဘက်ဆက်သွယ်ရေးဝန်ကြီးနယ်အဖွဲ့ရဲ့ရင်ကို KIA ကစစ်ဆေးမေးမြန်းခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်3ဦးကိုထိန်းသိမ်းခဲ့ပြီးတဲ့နောက်မြန်မာအစိုးရတပ်နဲ့ KIA ကြားနှစ်ဖက်တင်းမာမှုတွေဖြစ်ခဲ့တာပါ။ဖားကတ်မြို့နားမှာဖြစ်ခဲ့တဲ့လေးရက်ကြာတိုက်ပွဲကာလအတွင်းဒေသခံတွေဘေးလွတ်ရာရွှေ့ပြောင်းမှုမြန်မာစစ်တပ်ကခွင့်မပြုဘူးလို့စနေနေ့က KIO ကချင်လူမျိုးရေးဖွဲ့တာဝန်ရှိသူတဦးက VOE ကိုပြောပါရယ်။အဲ့ဒီလိုပိတ်မိနေတဲ့သူတွေထဲမှာဖားကတ်မှာကြောက်စိမ့်လုပ်ငန်းလာရောက်လုပ်ကင်နေတဲ့တရုတ်လူမျိုးယာနဲ့ချီပြီးရှိနေကြတော့သူတို့ရဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ကမနေ့ကအခုလိုပြောသွားပါရယ်။
目前我们正在进一步了解核实
မြန်မာနိုင်ငံကချင်းမျိုးတွေကိုတရုတ်ဆူရနိုင်ငံချက်ပြီးစုံစမ်းနေပါတယ်ပိတ်မိနေတဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးအတွက်အသေးချာတာဝန်ယူပေးဖို့မြန်မာဆူရကိုမြစ်တာရက်ခံထားပါတယ်တရုတ်တန်ရုံးကတာဝန်ရှိသူတွေလည်းအဲ့ဒီဒေတာကိုတွားရောက်တွေ့ဆုံပြီးလိုတဲ့အကူအညီတွေပေးနေပါတယ
်ဒါပေမဲ့တိုက်ပွဲတွေဖြစ်ခဲ့တဲ့နေရာကဖားကန်မြို့နဲ့ဆနမိုင်ကျော်လောက်ဝေးနေတာကြောင့်တိတ်မိနေတဲ့ဒေသခံတွေထဲမှာတရုတ်နိုင်ငံသားတွေကိုမတွေ့ရဘူးလို့ဦးလမိုင်ခွန်ကြားကပြောပါတယ်
။ဆက်ကျကျပြည်နေတဲ့ဆရိယာမှာကျွန်တော်သိတော့ကဒီဖက်ကနေဆနမိုင်ဝေးတဲ့အန်စီမှာဖြစ်တယ်။ကန်စီအောင်ပါလီမှာတိုက်ပွဲဖြစ်တယ်။အဲ့ဒီနေရာမှာကျတော့အဲ့မှာရှိတဲ့ဒီလူထုတွေကအများကြီးကျွန်တော်ဆိုင်သားတွေလည်းများတယ်ကြ။အဲ့ဒါချင်းရောရှမ်းရောဘုမာရောလူဒီဘောင်းပေါင်းစုံပေါ်လေအဲ့မှာနေထိုင်တဲ့နေရာဖြစ်တယ်။အဲ့အဲ့ဒါပဲသူတို့အဲ့မှာဒီကခါခါနေပေါ့လေသူတို့အဲ့မှာနေတဲ့လူသိနေတယ်သိနေတယ်ဆိုရင်ဒီနေ့လည်းဒီတိုက်ပွဲဖြစ်တဲ့အောင်ပါလီနေရာမှာအဲ့မှာရှိပြီးတော့မှဒီဒန်စီးသားမှာရှောက်ရောက်နေဆိုတာပဲကျွန်တော်တို့သိရတယ်အဲ့မှာကျွန်တော်တိရတော့ပြည့်မှမပါဘူးဗျဒါပေမဲ့အခုကျွန်တော်စဉ်းစားလို့ရှိရင်ဒီဖက်ကမှာဒီလက်ထက်ကုမ္ပဏီပေါင်းအများကြီးရှိတယ်ဒီကုမ္ပဏီအများကြီးထဲမှာလုပ်ငန်းတွေပါတယ်လုပ်တဲ့အဲ့ဒီအတွက်ကိုမြေရတော်များလေကြာအဲ့ဒီဖက်ကြီးသူတို့ပြင်းစုပြီးနိုင်တတ်တယ်သူတို့ပဲချစ်ကောင်းချစ်နေတယ်အမှဝါတိုက်ပွဲမှာသိနေတာတော့မဟုတ်ဘူ
းနိုင်ငံလုံးဆိုင်ရာအပြစ်ခက်ရစဲရေးကြိုးပမ်းနေတဲ့အချိန်မှာအခုလိုတိုက်ပွဲတွေပြန်ပြီးဖြစ်နေတာကြောင့်ဆွေးနွေးညှိနှိုင်းမှုတွေမှာအခက်အခဲတွေရှိလာနိုင်တယ်လို့သုံးသပ်သူတွေရှိပါတယ်ဒါပေမဲ့နှစ်ဖက်အောက်ခြေတပ်တွေတိုက်ပွဲဖြစ်ရင်ဆက်ပြီးပြတ်မသွားအောင်ထိန်းချုပ်နိုင်ဖို့ KIA နဲ့အရင်ကတည်းကညှိနှိုင်းသဘောတူညီချက်တွေရှိထားပြီးသားဖြစ်တယ်လို့မြန်မာငင်းငယ်ရေးစင်တာ MPC ကဒေါက်တာမင်းစောဦးကပြောပါတ
ယ်အခုလက်ရှိဖားကတ်မှာပေါ့နော်တိုက်ပွဲတွေဖြစ်တာရှိရမယ်တိုက်ပွဲတွေကတခြားနေရာကိုတော့အဲ့လိုပြတ်သွားတဲ့အနေအထားမရောက်သေးဘူးခင်ဗျဟိုဒါမျိုးကျွန်တော်တို့ဒီ KIA နဲ့အစိုးရကြားမှာ2013မေလမှာသဘောတူညီချက်တစ်ခုရှိတယ်။အောက်တိုဘာမှာသဘောတူညီချက်တစ်ခုရှိတယ်။2014မေမှာတစ်ခုရှိတယ်ပေါ့နော်။အဲ့ဒါတွေကိုကြည့်လိုက်မယ်ဆိုလို့ရှင်ဒါတွေကဒီတစ်ဖက်နဲ့တစ်ဖက်နဲ့ဒီပြစ်ခတ်တိုက်ခတ်မှုတွေဖြစ်လာလို့ရှင်ရှော့ချနိုင်မှုအတွက်လောက်ထားသဘောတူညီချက်တွေ
။ကချင်ငင်းငယ်ရေးအကျိုးတော်ဆောင်အဖွဲ့ကဦးလမိုင်ခွန်ကြားကတော့ဇန်နဝါရီလကုန် February လစန်းလောက်မှာရထားတဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ UPWC နဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေပါဝင်တဲ့ NCCT တို့ဆွေးနွေးပွဲတွေမှာကချင်ပြည်နယ်တိုက်ပွဲကြောင့်ကြန့်ကြာမှုတွေရှိနိုင်တယ်လို့ခန့်မှန်းကြောင်းပြောပါရရှင်။